မြန်မာစစ်ကောင်စီအပေါ်နိုင်ငံတကာကဖိအားတိုးမပေးဘူးဆိုရင်တည်တံပြည်တံစီရင်မှုတွေတတိကြီးဆက်တွေ့လာရလိမ့်မယ်လို့လူခွင့်ရေးဆရာကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်88မျိုးဆက်ခေါင်းဆောင်ကိုချင်းမီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာသာပါဝင်၄ယောက်ကိုတည်တံချမှတ်ကြောင်းစစ်ကောင်စီကအတီးပြုတ်ချညာခဲ့တာဟာအာဏာသိမ်းစစ်ကောင်စီကလူခွင့်ရေးကိုဝီးမဆိုင်ဘူးဆိုတာတက်တည်ပြလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်သောမတ်စန်ဒရူးစ်နဲ့ဥပဒေမဲ့တပ်ဖြတ်မှုအဆုံးစီရင်ခြင်းဆိုင်ရာအထူးကိုယ်စားလှယ် Morris Tidball Bench တို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားမဝင်တဲ့စစ်ခုံရုံးကနေတည်တံချမှတ်ခဲ့တာဟာမြန်မာပြည်သူတွေကိုကြောက်ရွံ့ထိတ်လန့်စိတ်ဝင်သွားအောင်လို့ကြိုးစားမှုဖြစ်တယ်လို့သူတို့ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ဒီလောက်ရက်ကိုအရေးမယူဘဲမနေဘူးဆိုတာပြသရမှာဖြစ်ပြီးတော့စစ်တပ်အပေါ်ပြစ်မှတ်ထားအရေးယူရမယ်လို့လူခွင့်ရဲ့ကျွမ်းကျင်သူနှစ်ယောက်ကတိုက်တွန်းပါတယ်။အခုလိုတည်တံတွေချမှတ်နေတာအပြင်စစ်တပ်ကရဲသားတွေကိုဥပဒေမဲ့တပ်ဖြတ်နေတာဟာ2000နီးပါးရှိနေပြီလို့လည်းကုလသမဂ္ဂလူခွင့်ရဲ့ကျွမ်းကျင်သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တည်တံတွေချမှတ်ထားတာပါသူတို့ကိုတည်တံချမှတ်တဲ့အပေါ်အမေရိကန်အပါအဝင်နိုင်ငံတချို့နဲ့လူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်နေကြပြီးတော့ကျိုးမိန်အတိုင်းလက်တွေ့မကွက်မြက်လိုက်ဖို့အတွက်လည်းတိုက်တွန်းနေကြပါတယ်ရှင်